တရုတ်ထောက်ပံ့နဲ့ဆောက်လုပ်မယ်။ကချင်ပြည်နယ်ကမြစ်ဆုံဆဲရေအားလျက်စစ်စီမံကိန်းကိုဖျက်သိမ်းပေးဖို့အစိုးရကိုတောင်းဆိုမှုတွေတိုးလာနေချိန်မှာပဲမြစ်ချင်းနားမှာဂုဠီပြုတ်လုံနေတဲ့ရန်နဲ့ချီတဲ့ဆန္ဒပြတောင်းဆိုမှုတွေမှာမြန်မာခရစ်ယာန်ခေါင်းဆောင်တွေပါပါဝင်လာကြပါတယ်။ဩဇာကြီးတဲ့ကက်သလစ်ဘုန်းတော်ကြီးကာဒီနယ်ချားလ်စ်မွန်ဘိုထုတ်ပြန်တဲ့ကြေညာချက်ထဲမှာမြစ်ဆုံဆဲတိချောက်မှုကမြန်မာနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ဧရဝီမြကြီးရဲ့တဘာဝဝန်းကျင်ပျက်စီးမှုနဲ့တူမြကြီးကိုမိခွန်ရသူဒေသခံတွေအတွက်ထိခိုက်စေနိုင်တာမို့ဒါကမြန်မာလူလူအတွက်တေးတန်ချမှတ်လိုက်တာနဲ့တူနေတယ်လို့ပြင်းပြင်းထန်ထန်ဝေဖန်ခဲ့တာပါဧရဝီမြကြီးကမြန်မာနိုင်ငံရဲ့အထိမ်းအမှတ်ပြည်ရောက်တစ်ခုဖြစ်တဲ့အတွက်ဘာနဲ့မှမလင်းနိုင်တယ်လို့အနာဂတ်ငင်းချမ်းရေးအတွက်မြစ်ဆုံဆဲစီမံကိန်းကိုရပ်ပြရမယ်လို့ဖုန်းတော်ကြီးကပြောပါတယ်တကြောလှုပ်ရှားသူတွေရဲ့တောင်းဆိုမှုကြောင့်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်မြစ်ဆုံဆဲစီမံကိန်းကိုသမရဦးသိန်းစင်လက်ထက်2011ခုနှစ်မှာဆိုင်းငံ့ထားတာပါဆယ်ကျိုးပေါ့မှုအများပြားဖြစ်တဲ့နောက်ပိုင်းအရှိတောင်အဆက်ဒေသမှာတိဆောက်မဲ့ဆယ်ရီကိုသေးသေးချာချာဆန်းစစ်မှုတွေလှုပ်လာခဲ့တာပါလာအိုမှာဂျူလိုင်လတုန်းကဆယ်ကျိုးပေါမှုကြောင့်အနည်းဆုံး28ဦးသေဆုံးပြီးထောင်ပေါင်းများစွာအိုးအိမ်ပြောင်းရွှေ့ရတယ်လို့မြန်မာနိုင်ငံအလဲပိုင်းမှာလည်းဩဂုတ်လဆယ်ကျိုးပေါမှုကြောင့်ရေကြီးရေချမ်းပြီးလူပေါင်း6000ကျော်ရွှေ့ပြောင်းနေထိုင်ခဲ့ရပါတယ်